ဆက်သွယ်ရေးဥပဒေပုံမှန်66ကကြီးဟာဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးပုဂ္ဂိုလ်တဦးဦးကိုချောက်လန့်ခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသက်အရွယ်ဖျက်ခြင်းနှောက်ယှက်ခြင်းမတော်ဩဇာတုံးခြင်းဓမ္မမဟုတ်ချိမ့်ချောက်ခြင်းစတာတွေကိုအရေးယူတဲ့ပုံမှန်ဖြစ်ပါတယ်ဒီဆက်သွယ်ရေးဥပဒေပုံမှား66ကားကြီးကိုပြင်ဆင်ဖျက်သိမ်းပေးဖို့စီစဉ်ရှိမရှိလွှတ်တော်မှမေးခွန်းပေးဖို့အတွက် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်စကိုင်းတိုင်းမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးရထွက်ကပါတီရင်းစီစဉ်ရေးကိုလွန်ခဲ့တဲ့2လကျော်3လနီးပါးလောက်ကတင်ပြခဲ့တယ်လို့သိရပါတယ်ဒါပေမဲ့ပါတီစီစစ်ရေးအဖွဲ့ကအချိန်အခါရမေးမြန်းမှုမတင်သေးဘူးလို့ဆုံးဖြတ်တာကြောင့်မေးခွင့်မရခဲ့ဘူးလို့ဥယျာထွတ်ကပြောပါတယ်
။ပါတီတွင်စီစစ်ရေးပေါ့စီစစ်ရေးကိုအရင်တင်ရတာကိုထုံးစံလို့ဆိုတော့တင်တော့နှစ်သုံးရက်လောက်ကြာတော့တာဝန်ရှိသူတယောက်ကပြန်ပြီးမေးပေးတယ်။ပြန်ပေးတာဒီဟာဟိုဖြစ်တဲ့အတွက်အခုချိန်မှာဒါလေးကိုဆိုင်းထားပါပေါ့။
ဒီဥပဒေဟာနိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအမှန်တကယ်ထိခိုက်စေတယ်ဆိုပြီးပြင်ဆင်ဖို့ဒါမှမဟုတ်ပယ်ဖျက်ဖို့အထိတောင်းဆိုမှုတွေရှိခဲ့ပါတယ်။အခုလိုဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်မှမေးမြန်းခွင့်မရခဲ့တဲ့အပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းရဲ့အမြင်ကတော့
ဒီဆက်သွယ်ရေးပုံမှန်66ကကြီးကိုပြင်မယ်ဆိုရင်တော့အဲ့ဒီအပိုက်တစ်ခုလည်းပြင်လို့မတင်ဘူးထင်တယ်။အဲ့ဒီဒီဆက်သွယ်ရေးဥပဒေကိုပဲကျွန်တော်တို့ပြင်တဲ့အခါမှာအလာတာဒီပုံမှန်ကိုလည်းဖြတ်သိမ်းရင်ဖြတ်သိမ်းပြုပြင်ရင်ပြုပြင်ပြီးတော့အဲ့ဒီပုံမှန်နဲ့ဆက်ဆက်နေတဲ့တခြားပုံမှန်တွေလည်းရှိတယ်။အဲဆိုတော့ပုံမှန်တစ်ခုကိုဖြတ်သိမ်းဖို့တည်းပေါ့နော်။အဲ့ဒီဥပဒေတစ်ခုလုံးဟာလိုအပ်သလားမလိုအပ်သလား။အပြီးတော့မှအဲ့ဒီခြေကခုနလို60 60ကားကြီးလိုပုံမှန်မျိုးတွေအပယ်ဖြတ်သိမ်းသလားမဖြတ်ပယ်ဖြတ်သလားဆိုအဲ့ဒီကိုဥပဒေတစ်ခုကိုပုံမှန်တစ်ခုကိုဖြတ်သိမ်းဖို့ပြောခြင်းနဲ့အဲ့ဒီဥပဒေကိုမြန်မြန်ဆန်ဆန်လေးလွတ်တော်ကိုတင်ပြီးတော့ပယ်ဖြတ်သိမ်းတာကိုပယ်ဖြတ်เนาะပြုပြင်သိမ်းတဲ့ဟာကိုပြုပြင်ဒါမှမဟုတ်ဥပဒေတစ်ခုလုံးကိုပဲပယ်ဖြတ်မယ်ဆိုတော့ပယ်ဖြတ်အဲ့ဒီလို procedure နဲ့အဲတွားရင်ပို့ပြီးတော့တင့်တော်မယ်ခြင်းနဲ့အဲ့ဒီပုံမှန်ကိုပယ်ဖြတ်လိုက်သူတခြားပုံမှန်တွေနဲ့သူနဲ့ဆက်နွယ်တဲ့ပုံမှန်တွေလည်းရှိသေးတယ်အဲအဲ့ဒါတွေကိုမပယ်ဖြတ်နိုင်ရင်လည်းကျွန်တော်တို့ကွက်လက်တစ်ခုဖြစ်နေမှာပေါ့ဗျာဒါကြောင့်
မြန်မာ journalist ကိုရက်ကဥမြင့်ကျော်ကလည်းဒါဟာအစိုးရခေါင်းဆောင်ပိုင်းတွေကို online ကဝေဖန်မှုတွေကိုဒီပုံမှန်နဲ့ထိမ့်သိမ်းနေတာအတွက်ကြောင့်လို့မြင်မိကြောင်းပြောပါတယ်
။ကျွန်တော်မြင်မှာတော့လေဟိုတက်မတော်တို့အစိုးရတို့ကတော့သူတို့ဟိုခေါင်းဆောင်ပိုင်းကိုအဲ့လိုမျိုး online ဟို social media ပေါ်နေဝေဖန်တဲ့ဟာတွေကိုသူတို့ကဒီပုံမှန်နဲ့ထိမ့်တာဒီပုံမှန်ရှိမှထိမ့်ထားလို့ရမယ်လို့ယူဆပုံကျွန်တော်တို့အဲ့လိုပဲကဲခတ်သုံးတတ်လို့ရတာနော်။ဒါကြောင့်သူတို့ကဒီ၆ယောက်ကကိုသူတို့ကဟိုထိမ့်သိမ်းတားနေတဲ့သဘောအဲ့ဒီသဘောထားမျိုးရှိတယ်လို့ကျွန်တော်မြင်တယ်။တစ်ခါကတကယ်တမ်းကျတော့ဟိုဘယ်လိုခေါ်မလဲအရေးထူပြီးတော့လူတွေရဲ့ဝေဖန်မှုကိုတကယ်တမ်းကျတော့စိုးရဆိုတာအရေးထူရတော့နော်။အဲ့ဒီလိုမျိုးရှူတောက်ကနေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ရှူတောက်ကနေမရှိဘဲနဲ့ဒီလိုပြောဆိုတဲ့ဟာတွေဝေဖန်တဲ့ဟာတွေကိုဒီလိုပုံမှန်မျိုးရှိမှထိန်းသိမ်းနိုင်မယ်လို့ထိန်းနိုင်မယ်လို့အဲ့လိုထင်တဲ့ဟာကတရားကတကယ်တော့မကောင်းတဲ့လားလားပေါ့မဟုတ်တိုးတက်မှုမရှိတဲ့လားလားလို့ကျွန်တော်တော့အဲ့လိုမြင်တယ်
ရှင်းနေဥရောပဆန်အောင်ကတော့ဒီဆက်သွယ်ရေးဥပဒေပုံမှ66ကားကြီးမှာဥပဒေပိုင်းအရအားနည်းချက်တွေရှိနေတဲ့အတွက်ပယ်ဖျက်ဖို့ထက်ပြင်ဆင်ရေးကိုဦးစားပေးလုပ်သင့်တယ်လို့မြင်ကြောင်းဒီအတွက်လွှတ်တော်မှဆွေးနွေးဖို့လိုအပ်နေကြောင်းပြောပါတယ
်ဒီ2023ခုနှစ်ဆက်သွယ်ရေးဥပဒေမပေါ်ပေါက်ခင်တော့2004ခုနှစ် electronic ဆက်သွယ်ဥပဒေဆိုပြီးပေါ်ပေါက်ခဲ့အဲ့ဒီဥပဒေအရအကြောင်းသားတွေကျွာရောင်တန်းတော်လိုင်းကောင်းဆောင်ဥကံပီရတို့ကဲတခြားဥဧတရိယကဥစဉ်ကြောင်းကြောင်းတို့အပါအဝင်အမြောက်များနှစ်ကြီးတောင်ဆန်ကြီးကြခဲ့တယ်။အဲ့ဒါကိုကြခဲ့တဲ့အခါကျတော့နာမည်ဆုံးနဲ့ကြော်ကြတော့တစ်စ်ဖြီလျှော့လိုက်တယ်။ဖြီလျှော့ပြီးတော့2013ခုနှစ်မှာစက်တွေဥတွေကိုပြတ်ထန်းလာတယ်။ပြတ်ထန်းလာပြီးမလို့66ကကြီးနဲ့ပတ်သက်နီးဥတွေလည်းမရှိဘူး။အဲ့ဒီမှာပါတဲ့အင်္ဂရက်တွေအတွက်တရားအသေးပဲဖွင့်ဆိုချက်လည်းမရှိဘဲနဲ့။တော့နောက်ပြီးတော့အဲ့ဒီဟာကိုအကောင့်တွေပေါ်ဆောင်ရွက်ဖို့အတွက်လုံလောက်တဲ့ပညာရှင်တွေလည်းမရှိဘူး။တရားသူကြီးတွေအပိုင်းမှာလည်းပဲအာဏာချက်ရှိသလိုဥပဒေအရရှိတယ်လေအာဏာချက်ဖြစ်နေတဲ့ဒီဥပဒေကိုအနိုင်ဆုံးအသေးဖြည့်ချင်းဆိုတာကိုသတိရက်ကိုဖြုတ်တာတို့အရင်တော့လျှက်သက်ပုံမှန်406ကိုအာမခံမရတဲ့ပုံမှန်ကနေအာမခံရတဲ့ပုံမှန်အဖြစ်ကိုပြောင်းလဲလိုက်သလိုပြောင်းလဲတဲ့အဆင့်ပြင်ဆင်တဲ့အဆင့်ကိုဆောင်ရွက်မယ်ဆိုရင်ပိုကောင်းတယ်ကျွန်တော်တို့ကတော့လက်တလို့အချိန်ကြီးရပြင်ဆင်စေချင်တယ်အဲ့တော့တော်ကိုယ်စလေတယောက်ကသူ့ရဲ့ပ ီသူကအနည်းနဲ့လောက်ပိုင်းငွေကိုကျင်သုံးပြီးတော့တင်သွင်းလာကိုစီစီရဲ့ကော်မတီနဲ့ထားတယ်ဆိုတော့စာပေစီစီရဲ့လို့ဖြစ်နေဒါတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ကတော့သုံးသပ်တယ
်ဒီဆက်သွယ်ရေးဥပဒေကိုတမရဟောင်းဦးသိန်းစိန်က2013အောက်တိုဘာ10ရက်နေ့မှာပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေကိုပြဋ္ဌာန်းစဉ်ကမြန်မာနိုင်ငံမှာလာရောက်လုပ်ကိုင်မဲ့ဆက်သွယ်ရေးကုမ္ပဏီတွေအတွက်ရည်ရွယ်တာဖြစ်ပါတယ်ဒါပေမဲ့အစိုးရကနောက်ပိုင်းမှာဒီဥပဒေမှာပါတဲ့ပုံမှန်66ကားကြီးနဲ့အရေးယူတာတွေရှိလာခဲ့တဲ့နောက်မှာဒီဥပဒေဟာပြည်သူကိုချိုးနှိမ်တဲ့ဥပဒေအဖြစ်မြင်လာခဲ့ကြပါတယ်။ပုံမှန်66ကားကြီးနဲ့တရားစွဲဆိုခံရရင်၃နှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခံရနိုင်ပြီးအမှုရင်ဆိုင်ချိန်မှာအာမခံယူလို့မရပါဘူး။အရင်ဆိုရဟောင်းလက်ထက်ကဆက်သွယ်ဥပဒေပုံမှ66ကားကြီးနဲ့တရားစွဲခံရသူ9ဦးရှိပြီးပြစ်ဒဏ်ချမှတ်ခံရသူ5ဦးရှိခဲ့တယ်လို့အခုလက်ရှိမှာလည်းဒီဥပဒေနဲ့အမှုဖွင့်ထားတဲ့အမှုတွေကလည်းများစွာရှိနေတယ်လို့သိရပါတယ်ရန်ကုန်တိုင်းတစ်ခုထဲမှာ2016ခုနှစ်ဇန်နဝါရီလကနေဇူလိုင်လအထိပုံမှန်66ကားကြီးနဲ့တရားစွဲခဲ့တဲ့အမှုပေါင်း90ကျော်ရှိခဲ့တယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်ဆက်သွယ်ရေးဥပဒေဆိုင်ရာသုတေသနအဖွဲ့ရဲ့စီးရင်တွေအရ2016ခုနှစ်နိုဘမ10ရက်အထိဆက်သွယ်ရေးဥပဒေပုံမှ66ကားကြီးနဲ့တရားစွဲခံရသူ18ဦးရှိပြီးချုပ်နှောင်ခံရသူက10ဦးရှိတယ်လို့ဆိုပါတယ်ဒီဥပဒေပုံမှဟာဆွဆွဲခံရသူဘယ်သူကိုမဆိုအလွန်ထိခိုက်နစ်နာစေတယ်လို့အခုနောက်ပိုင်းလူတချို့အဖွဲ့ကြီးတချို့ကလည်းချိန်ချောက်လို့မှုတွေနစ်နာစေလို့မှုတွေအတွက်ဒီဥပဒေကိုအသုံးပြုလာတာတွေကိုလည်းတွေ့ရတယ်လို့ဆိုပါတယ်ဒီအတွက်66ကားကြီးပုံမှန်ပြဋ္ဌာန်းချက်ကိုလွှတ်တော်မှအမြန်ဆုံးဆွေးနွေးသင့်ပြီလို့ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်ရှင်